ဟာရီကိန်းအာမာရဲ့ဘိုးချက်ဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်သန်းနေပြီးပြင်းအားဆင့်၅ရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားကြပါတယ်။မုန်တိုင်းဘိုးချက်ဟာဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လေပြင်းမုန်တိုင်းနဲ့မိုးသီးထမှုတွေကြောင့်အသက်အန္တရာယ်ဆိုးရင်ရလောက်တဲ့အထိခြေနေမှာရှိနေတယ်လို့အမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုအပြင်းထန်ဆုံးလေတိုက်နှုန်း295ကီလိုမီတာနဲ့ဖြတ်သန်းတက်ခတ်ခဲ့တဲ့အာမာဟာရီကိန်းကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူတဦးသေဆုံးပြီးစိန်မာတိန်ကျွန်းမှာတော့လူရှိဦးသေဆုံးခဲ့တာပါ။မွန်နဲရနောက်ရက်နေ့ငယ်အတွင်းပြင်းအားဆင့်၄ကနေ၅အထိဆက်လက်ပြင်းထန်နေမှုဖြစ်တဲ့အကြောင်းလဲအမေရိကန်ဟာရီကိန်းမွန်နဲဌာနကပြောပါရယ်ပြင်းထန်ပြည်ရဲ့ဝန်ကြီးဂျော်ရယ်ကော်လုံကတော့ပြင်းထန်တဲ့ဒက်ရှ်နိုင်ငံတို့ကပိုင်ဆိုင်တဲ့စိန်မာတင်ကျွန်းမှာတည်ဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့ပြောဆိုထားတာပါဒက်ရှ်ဆိုရတောင်ရှိသူတွေကထိခိုက်တည်ဆုံးမှုနဲ့ပတ်သက်လို့သတင်းတွေမရသေးတဲ့အကြောင်းပြောပေမဲ့လေရင်ဝင်းနဲ့စိတ်ကန်းအပါဝင်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ရှိကြောင်းပြောဆိုထားပါတယ်။ညပိုင်းမှာမွန်နဲဖြတ်သန်းခဲ့ရာအမေရိကန်ပိုင်ပေါ်တိုရီကိုမှာတော့လူတန်းသန်းလောက်လက်စစ်မီးတွေပြတ်တောက်နေပြီးမီးပုံမှန်ပြန်ရဖို့6လလောက်အချိန်ယူရနိုင်တယ်လို့လည်းလက်စစ်ကုမ္ပဏီကခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ပေါ်တိုရီကိုကျွန်းမှာအရေးပေါ်အခြေအနေကြေညာထားပါတယ်။